ပြည်အောင်စုမှာ2021ဇန်နဝါရီလ6ရက်လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့လွှတ်တော်မတ်တွေရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုအသေးစိတ်ဖော်ပြထားတဲ့စာမျက်နှာ800ကျော်ပါနောက်ဆုံးအစီရင်ခံစာကိုမနေ့ကြတာပဲနေ့ကထုတ်ပြန်လိုက်ပါတယ်မြန်မြန်တက်တဲ့တထောင်ကျော်ရဲ့ထွက်ဆိုချက်တွေနဲ့အများပြည်သူကြားနာဝယ်ဆဲချိန်လုပ်ခဲ့တဲ့တစ်နှစ်ခွဲကျော်ကြာစုံစမ်းစစ်ဆေးမှုတွေအပြီးမှာတော့သမ္မတဟောင်းဒေါ်နယ်ထရမ့်ဟာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ကြိုးပမ်းမှုတွေမှာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကဆွဆွဲလိုက်ပါတယ်။လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အကြမ်းဖက်စုပူမှုတွေဖြစ်အောင်အားပေးအမြောက်လုပ်ခဲ့တာအပါအဝင်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်ပြုမှုတိုင်းပြည်ကိုလိညာလှည့်ဖျားမှုနဲ့လိညာထွက်ဆိုမှုတွေမှာပူးပေါင်းကြံစည်မှုတွေနဲ့သမ္မတဟောင်းထရမ့်ကိုတရားစွဲဆိုဖို့ကိုလည်းလွှတ်တော်ကော်မတီကပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတရားရေးဌာနကိုတိုက်တွန်းထားပါတယ်။ဒါဟာအမေရိကန်သမိုင်းမှာတော့သမ္မတဟောင်းတယောက်ကိုရာဇဝတ်မှုနဲ့တရားစွဲဖို့ကွန်ဂရက်စ်လွှတ်တော်ကပထမဆုံးအကြိမ်ထောက်ခံတိုက်တွန်းခဲ့တာလည်းဖြစ်ပါရဲ့ရှင်။